Washington DC မြို့ပြင်မှာ3ရက်ကြာကျင်းပမယ် Conservative နိုင်ငံရေးလှုပ်ရှားမှုနီလာကန် CPAC ကိုချက်တပြေးနေမှာဆက်တင်ခဲ့ပြီး American သမ္မတ Donald Trump နဲ့အတူ Argentina, Italy နဲ့ Slovakia ကလက်ရှိခေါင်းဆောင်တွေမင်ကွန်းပြောကြားကြမှာဖြစ်ပါတယ်ချက်တပြေးနေနီလာကန်ကိုသူ့သမ္မတ JD Vance မင်ကွန်းပြောကြားဖွင့်လှစ်ခဲ့တာဖြစ်ပြီး Crypto ငွေကြေးနဲ့အရှိလေပိုင်းငင်းချမ်းရေးဆိုင်ရာဆွေးနွေးဖို့စီစဉ်ထားတယ်လို့ဒီညီလာခံကိုဂါဇာမှာဟမတ်ရဲ့ဖမ်းခံရတဲ့ရဇာခံတို့ရဲ့မိသားစုဝင်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒုသမရဗင့်စ်ဥရောပနိုင်ငံတွေအတွက်အကြီးမားဆုံးချဉ်းကျောက်မှုကနိုင်ငံခြားကနေရွှေ့ပြောင်းဝင်ရောက်လာသူတွေကိုအစစ်အဆေးမရှိဘဲလက်ခံတာလို့သူယုံကြည်ကြောင်းပြောပါတယ်။ဒါအပြင်အရင်သမရဂျိုးဘိုင်ဒန်အစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံရခြားဥဆောင်မှုနဲ့ပတ်သက်တဲ့ကင်တွယ်မှုတွေကိုဝေဖန်ခဲ့ပါတယ်။အခုသမရထရမ့်ရဲ့အဓိကရည်မှန်းချက်ကတရားဝင်လာရောက်သူတွေကိုအမေရိကန်ပြည်ထောင်စုကလည်းမောင်းထုတ်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။သမ္မတထရမ့်ကသူ့အစိုးရတက်လာတဲ့ပထမလအတွင်းမှာပဲအထောက်ထားမယ်နေထိုင်သူ70,000ကိုအစုလိုက်ပြုံလိုက်နေရပြန်ပို့မယ်လို့ဖြစ်ကြောင်းကြေညာပေးခဲ့တာပါ။